ICT PB ဆိုင်ရာတရားရုံးမှအင်္ဂါနေ့ကဂမ်ဘီယာနိုင်ငံရဲ့တင်ပြလျှောက်လဲချက်တွေထဲမှာမြန်မာနိုင်ငံမှာနေထိုင်တဲ့ရိုဟင်ဂျာအတိုင်းအဝန်ပေါ်စစ်တပ်ကရဲဆက်ဆက်ဘလောက်ထိကျူးလွန်ခဲ့တယ်လဲအကာအကွယ်ပေးဖို့ဘလောက်ထိပြက်ကွက်ခဲ့တယ်လဲဆိုရဲအထောက်အထားတွေနဲ့အဓိကတင်ပြသွားခဲ့တာဖြစ်ပါတယ်။ဒါကြောင့်နိုင်ငံရဲ့အကျိုးစီးပွားကိုကာကွယ်ဖို့ ICT တရားရုံးမှဦးဆောင်ခုခံချေပမယ်ဆိုရဲနိုင်ငံတော်အတိုင်းအဝန်ပုဂ္ဂိုလ်ရဲ့ထုတ်ပြန်ကြေညာချက်ဟာစစ်တပ်ရဲ့ပြစ်မှုကျူးလွန်မှုတွေကိုကာကွယ်ဖို့လားဆိုရဲမေးခွန်းတွေလည်းထွက်ပေါ်လာခဲ့ပါတယ်။ဒီမှုကိုစောင့်ကြည့်လေ့လာနေတဲ့ George Washington တက္ကသိုလ်ကမြမရေးလေ့လာသူနိုင်ငံရေးရာပမောက္ခ Christina Finko မဲ့အင်ဂျင်နိုင်ကဆက်သွယ်မေးမြန်းရာမှာသူကအခုလိုစတင်ပြောဆိုခဲ့ပါတယ်ခင်ဗျာ
The Gambia's claims are powerful because they're based on the UN independent international
Gambia နိုင်ငံဘက်ကရှောက်လဲတင်ပြချက်တွေဟာဥပဒေကြောင့်အလွန်ကိုအားကောင်းပါတယ်ကုလသမဂ္ဂအချက်လက်ရှာဖွေရေးမစ်ရှင် FFM ရဲ့အစဉ်ခန်းစားပါတွဲရှိချက်တွေကိုအခြေခံပြီးဇွဲချက်တွေကိုတိစောက်ထားတာဖြစ်ပါတယ် FFM mission ကိုနိုင်ငံတကာကလေးစားရတဲ့လူခွင့်ရေးဆိုင်ရာကျွမ်းကျင်သူတွေကဥဆောင်ခဲ့တာဖြစ်ပါတယ်သူတို့ဥဆောင်လမ်းညွှန်မှုနဲ့လူပေါင်းထောင်နဲ့ချီကိုမေးမြန်းစုံစမ်းထားတာဖြစ်ပါတယ်ဒါ့အပြင် mission အနေနဲ့ဂျူရုခနေရိုက်ကူးထားတဲ့ဓာတ်ပုံတွေအပါအဝင်မြင့်မြင့်ထောက်ထားကြေကြေပြန့်ပြန့်နဲ့အသေးအချာကိုလေ့လာသုံးသပ်ထားပါတယ်ဒါ့အပြင် ICJနိုင်ငံတကာတရားရုံးအနေနဲ့အမှုကိုဘာကြောင့်ကင်တွယ်စီရင်သင့်တယ်လဲဆိုတဲ့အချက်ကိုလည်းဂမ်ဘီယာဘက်ကအခိုင်အမာတင်ပြခဲ့ပါတယ်။ရိုဟင်ဂျာအရက်သားတွေအပေါ်ကျူးလွန်တဲ့ဆိုးရွားလာတဲ့ညှဉ်းပန်းနှိပ်စက်မှုတွေအတွေ့တာဝန်ရှိသူတဦးတယောက်ကိုမှမြန်မာအစိုးရဘက်ကအရေးယူအပြစ်ပေးခြင်းမရှိခဲ့ပါဘူး။ဒါ့အပြင်နောက်ထပ်လူမျိုးတုံးတပ်ဖြတ်မှုကျူးလွန်မှုတွေမဖြစ်အောင်ကာကွယ်ဖို့လည်းအစိုးရဘက်ကဘာမှမလုပ်ခဲ့ပါဘူး။ရိုဟင်ဂျာအတိုင်းဝိုင်းကိုလည်းပြည်ရင်းကဒုက္ခသည်စခန်းတွေမှာပိတ်လောင်ထားခဲ့တဲ့အပြင်ရွာတွေမှာရှိနေတဲ့ရိုဟင်ဂျာတွေကိုလည်းတောလာခွင့်တွေကိုကန့်သက်ပိတ်ပင်ထားခဲ့တာပါနောက်တစ်ချက်ရှိပါသေးတယ်မြန်မာအစိုးရအဆက်ဆက်အနေနဲ့2012ခုနှစ်ကတည်းကကိုပိုင်စုံစမ်းရေးကော်မရှင်ပေါင်း၈ခုကိုဖွဲ့စည်းခဲ့ပေမဲ့ဒီကော်မရှင်အလုံးရဲ့အစဉ်ခန်းစားတွေထဲမှာလူခွင့်ရေးချိုးဖောက်ကျူးလွန်မှုတွေမရှိခဲ့ဘူးလို့ပဲတင်ပြထားခဲ့တာဖြစ်ပါတယ်။ဒါကြောင့်ဒီလိုဆိုးရွားလာတဲ့ပြစ်မှုကျူးလွန်မှုတွေအတွေ့အရေးယူအပြစ်ပေးနိုင်ရေးသူတို့အနေနဲ့ ICJ နိုင်ငံတကာတရားရုံးကိုတင်ပြဖို့လိုအပ်ခဲ့တာဖြစ်တယ်လို့ဂမ်ဘီယာကရှောက်လှဲခဲ့တာဖြစ်ပါတယ
်။အဲ့တော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်က ICJ တရားရုံးမှာသူကိုယ်တိုင်ဥဆောင်ပြီးခုခံခြေပတာဟာနိုင်ငံတော်ရဲ့အကျိုးစီးပွားကိုကာကွယ်ဖို့အတွက်ဖြစ်တယ်လို့ထုတ်ပြန်ကြေညာထားတာဖြစ်ပါတယ်။ဒါပေမဲ့ဂမ်ဘီယာဘက်ကတင်ပြလျှောက်လဲချက်ထဲမှာတော့မြန်မာစစ်တပ်ကနိုင်ငံထဲမှာရှိနေတဲ့လူတိုင်းဝိုင်းတစုအပေါ်ဘလောက်ထိနှင်းပန်းနှိပ်စက်ခဲ့တယ်လဲဆိုတာတွေကိုပဲတင်ပြခဲ့တာဖြစ်ပါတယ်။အဲ့တော့ဒေါန်ဆန်းစုကြည်ပြောတဲ့နိုင်ငံတော်အကျိုးစီးပွားဆိုတဲ့အဓိပ္ပာယ်ကိုပမောက္ခဖင့်အနေနဲ့ဘလို့နားလဲပါလဲရှင
့် Yeah.It's not clear how the government of Myanmar sees the country's national interest in this instance.
အခုလို ICJ တရားရုံးမှာအမှုရင်ဆိုင်ရတဲ့ကိစ္စကိုနိုင်ငံရဲ့အကျိုးစီးပွားအဖြစ်မြန်မာအစိုးရဘလို့ခံယူထားတယ်လဲဆိုတဲ့အပေါ်မှာတိတ်ပြီးရှင်းရှင်းလင်းလင်းမရှိပါဘူး။နိုင်ငံတိုင်းကိုယ်နိုင်ငံရဲ့အချုပ်အခြာအာဏာကိုကာကွယ်လိုချင်တာပါ။ဒါပေမဲ့အခုအမှုကိစ္စကနိုင်ငံခြားတိုင်းတစ်ပါးကနေကျူးကျော်ဝင်ရောက်တာမျိုးမဟုတ်ပါဘူးမြန်မာနိုင်ငံမှာနေထိုင်တဲ့ရက်သားတွေအပေါ်တပ်မတော်နဲ့အစိုးရရဲ့အပြုတ်အမှုလုပ်ရပဲဖြစ်ပါတယ်တပ်မတော်အနေနဲ့အာဆာရဲ့တိုက်ခိုက်မှုကိုတုံ့ပြန်နှိမ်နှင်းခွင့်ရှိပါတယ်ဒါပေမဲ့ဒီလိုနှိမ်နှင်းမှုမှာကလေးတွေမွေးကင်းစာကလေးတွေကိုတတ်ဖြတ်တဲ့အထိအမျိုးသမီးနဲ့မိန်းကလေးတွေအပေါ်ရက်ဆက်တဲ့လိင်ပိုင်းဆိုင်ရာအကြမ်းဖက်စော်ကားမှုအထိကျူးလွန်ဖို့မပါဝင်ပါဘူးဒါအပြင်နိုင်ငံတော်ဘက်ကလည်းလူအတိုင်းဝိုင်းတစုအပေါ်အမုန်းစကားပွားများမှုတွေပြန့်ပွားအောင်ခွင့်မပြုသင့်တယ်လို့လူခွင့်ရေးစုံစမ်းစစ်ဆေးသူတွေကလည်းတွားရောက်စစ်ဆေးခွင့်ပြုတင်ပြီးရိုဟင်ဂျာအတိုင်းဝိုင်းကိုထောက်ပံ့နေတဲ့စစ်နက်ရိတ်ခါနဲ့အကူအညီတွေကိုဖြတ်တောက်တဲ့အနေနဲ့လူသားချင်းစာနာမှုကူညီရေးအဖွဲ့တွေကိုတားဆီးပိတ်ပင်တာမျိုးမလုပ်သင့်ပါဘူးဗုဒ္ဓဟူးနေ့မှာရှောက်လဲတင်ပြမယ်မြန်မာဘက်ကဥပဒေပညာရှင်တွေဘက်ကနိုင်ငံတော်အကျိုးစီးပွားကိုဘယ်လိုပုံဖော်မလဲဆိုတာကိုကျမတို့စောင့်ကြည့်ရမှာပါ
မနေ့က ICJ တရားရုံးမှာစတင်ကြားနာတဲ့ပွဲကိုတက်ရောက်လာတဲ့ဒေါအောင်ဆန်းစုကြည်ဟာတရားသူကြီးတွေရဲ့ရှေ့မှောက်မြန်မာနိုင်ငံကိုယ်စားလှယ်တွေအတွက်ပေးထားတဲ့နေရာထိတ်ဆုံးမှာထိုင်ပြီးဂမ်ဘီယာဘက်ကတင်ပြချက်တွေကိုဂယူးတဆိုင်နားထောင်နေကြတာတွေ့ရပါတယ်။ဒီကနေ့ဗုဒ္ဓဘုနေ့မှာတော့မြန်မာဘက်ကခုခံခြေပမဲ့ရှောက်လဲချက်ကိုသူကိုယ်တိုင်ဥဆောင်ပြီးနှုတ်နဲ့တင်သွင်းမှာဖြစ်ပါတယ်ရှင်။